မွန်ကြီးနေမှာဆိုရင်မဲယုံ919ယုံတိစောက်မယ်ပေါ့နော်အဲ့ဒီမှာမှာတချို့မဲယုံတွေဟာမီးမရနိုင်တဲ့အနေထားတွေရှိတယ်ဆိုပြီးတော့လည်းကျမတို့ကြားနေရပါတယ်ဒါရောဟုတ်ပါလားပေါ့နော်ဒါတကယ်လို့များဟုတ်တယ်ဆိုရင်ဒါမီးရရှိရအတွက်ဆရာတို့ဘယ်လိုများစီစဉ်ဆောင်ရွက်နေတာရှိပါလဲရှင
်919ယုံမှာကျွန်တော်334ယုံတော့ကျွန်တော်တို့မီးမရပါပေါ့နော်အော်အဲ့ဒီမီးမရတဲ့နေရာကိုပြောင်းရုပ်ောက်ပဲကော်မရှင်ရဲ့အစီအမံနဲ့ကျွန်တော်တို့ဆိုလာမီးတွေပေးမယ်ကျွန်တော်အဲ့ဒါတွေနဲ့ထည့်တွက်တာမဟုတ်ဘူးဆိုတော့ကျွန်တော်တို့ဒေတာတွေမှာမီးရတော့လေမီးကမကြာခဏပြတ်တတ်တဲ့နေရာတွေရှိတယ်တချို့ဒေတာတွေကမီးကို6နာရီကနေ10နာရီ6နာရီကနေ9နာရီအချိန်ပိုင်းရရှိတာရှိတယ်ဒါကြောင့်ကျွန်တော်မဲယုံအားလုံးကိုဒီမြေကောက်ပဲကျင်းပတဲ့နေမှာမီးလင်းဖို့အတွက်နောက်တစ်ခုကဆိုမဲယုံတစ်ခုတည်းကျွန်တော်တို့စဉ်းစားလို့မရအောင်ဆက်ဆက်လုပ်ငန်းဆောင်ရွက်နေတဲ့ရက်ကြီးကွန်ပျူတာရုံးတွေရှိတယ်။အဲ့ဒီရောင်တွေလည်းမီးလင်းအောင်ဆိုရကျွန်တော်တက်ဆိုင်ရအစိုးရဖွဲ့နဲ့ကျွန်တော်တို့ညှိနှိုင်းထားပါတယ်၊ကူညီတောင်းထားပါတယ်။တက်ဆိုင်အစိုးရဖွဲ့ကလည်းအုပ်ချုပ်မှုအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ရွေးကောက်ပွဲကျင်းပတဲ့နေ့မှာမဲယုံတွေအားလုံးပြီးရင်ခုနကပြောလို့ရက်ကြီးရုံးတွေအားလုံးမီးလင်းနိုင်အောင်ဆိုပြီးတော့ကူညီဆောင်ရွက်ပေးဖို့ကျွန်တော်တို့ဒါဆောင်ရွက်ဆဲဖြစ်ပါတယ်။
ခုပေါ်တော့ဒုတိယကြိမ်မဲစင်းတွေကိုကတ်တဲ့အခါမှာပေါ့နော်ပုံစံ၃ခုနဲ့ပြင်ဆင်ချက်လျှောက်ထားတာပေါ့ဒီမွန်ပြည်နယ်မှာဆိုရင်အခြေအနေဘယ်လိုများရှိပါလဲရှင်
ကျွန်တော်မွေးမြေတစ်ခုလုံးမှာမဲဆန္ဒရှင်ဆင်ရ14သိန်း6000ကျော်ရှိတာပါเนาะအဲကျွန်တော်18ရက်နေ့အထိကျွန်တော်တို့ဒီပုံစံ3ခုနဲ့ဒါကျွန်တော်တို့ပြင်ဆင်ပေးဖြစ်ဆွတဲ့ကန့်ကွက်တဲ့ကိစ္စတွေအားလုံးက4500လောက်ကျွန်တော်တို့ရှိမှာရှိနေပြီအဲတော့အဲ့ဒီမှာပုံစံ3နဲ့ဖြောက်ထားတာတော့2000ကျော်ရှိတာပါเนาะအဲ့ဒါလည်းကျွန်တော်တို့လက်ရှိမှာရကြီးတွေနဲ့တစင်မျိုးနယ်တွေကိုဒီစင်းတွေပေးပို့ပြီးစင်းရေးသွင်းတာတွေဆောင်ရွက်နေပါတယ်
မော်လမြိုင်မှာဆိုရင်ပေါ့နော်ဆရာဒီနိုင်ငံရေးပါတီတွေကဒီမဲဆွယ်စီယုံကြီးနဲ့ပတ်သက်ပြီးတော့လှုပ်ရှားမှုတွေကျမတို့သိမတွေ့ရတဲ့အနေအထားတွေလည်းရှိတယ်ပေါ့နော်ဒီရွေးကောက်ပွဲကော်မရှင်ကိုဒီနိုင်ငံရေးပါတီတွေကမဲဆွယ်စီယုံကွင်းနဲ့ပတ်သက်ပြီးတော့ဒီလျှောက်လွှာတင်ထားမှုခြေနေတွေရောဆရာဘယ်လိုများရှိလဲရှင
်ကျွန်တော်ရှိမှာအခုမွန်ပင်းတစ်ခုလုံးပေါ့နော်တင်ကြပါတယ်တင်ကြတယ်ဆိုတာကသူတို့မဲဆွယ်စီယုံကြီးလည်းဒါပါတီတော်တော်များများလက်ရှိမှာလုပ်နေတယ်ကျွန်တော်ရှိရလဲပြည်နယ်ကခွင့်ပြုရမယ့်ဟာကိုပြည်နယ်ခွင့်ပြုတယ်မြို့နယ်ကလိုက်ခွင့်ပြုရမယ့်ဟာတွေကိုမြို့နယ်လိုက်ခွင့်ပြုတယ်မဲဆွယ်စီယုံကရပောင်း60ရဲ့နောက်ဆုံး6ရက်နေ့17နှစ်နောက်ပိုင်းမှာဒါတွေတွေ့မယ်ဆိုရင်စီပင်နဲ့ကျွန်တော်လိုက်သိမ့်မယ်အဲ့ဒီရေကုန်ကြစည်းတွေကိုကိုယ်တိုင်လောင်းအောင်ကြားခံရမယ်ဆိုနိုင်ငံရေးပါတီအားလုံးနဲ့ဒါစာထွက်ထားတာဖြစ်ပါတယ်အဲ့ဒီဟာနဲ့ကျွန်တော်တို့ဒါတင်မြင်လောင်း2014ပါတာမြင့်ချက်တွေရှိတယ်စီကံချက်တွေရှိတယ်ရှောက်ထားမယ်အချက်လက်တွေရှိတယ်အဲစူဝေးဟောပြောခွင့်ရှိသူဆိုတော့တင်မြင်အောင်2014မှာအပြည့်စုံပါပြီးသားဖြစ်ပါတယ်အဲ့ဒါနဲ့ကျွန်တော်တို့စီစစ်ပြီးသူတို့ဆောင်ရွက်နေပါတယ်ကျွန်တော်မွန်ပြည်နယ်ထဲမှာတော့ဒါကျွန်တော်မြို့နယ်တွေရတက်လာတဲ့အနေအထားနဲ့တော့အင်ဒိုပဲလောက်တာလောလောဆယ်မှာများတာပေါ့နော်အောက်ဒိုမှာလောက်တာကတော့ကျွန်တော်အခုတင်လာတာကတော့ဒါ NND ကျွန်တော်တင်လာတယ်မွန်မျိုးသားတင်လာတာဒါတွေလည်းကျွန်တော်စီစစ်ခွင့်ပြုပေးထားပြီးသားဖြစ်ပါတယ်ကျန်တဲ့ပါတီများကလည်းတော်တော်သူတော်တူတော်လုပ်နေတာတွေရှိတယ်ကော်ဖီကမ်ပိန်းဆိုတာတွေလုပ်နေတာတွေရှိတယ်အဲ့ဒါမျိုးတွေနဲ့သူတို့ပါတီတွေတော်တော်များများဆောင်ရွက်နေတာပ
ါဆရာတစ်ဖက်မှာလည်းပေါ့နော်ဒီမဲယုံစောင့်ကြည့်မဲ့အထူးရဲတွေကိုခန့်အပ်ထားပြီးဆိုပြီးတော့ကျမတို့သိရပါတယ်ဒီမဲယုံတွေရောနေရာနေထားရပေါ့နော်သတ်မှတ်ပြီးဖြစ်ပြီလားဟိုဆရာတို့ဘယ်လိုများစီစဉ်ဆောင်ရွက်နေရများရှိပါလဲရှင
်ကျွန်တော်တို့ကတော့အများသောအပြည့်စာတင်ကြောင်းပါစာတင်ကြောင်းနေတချို့စာတင်ကြောင်းမရှိတဲ့နေရာတော့မဲယုံစောင့်ပါဦးကျွန်တော်ရှိမှာတော့မမီးတစ်ခုလုံးမှာတာမီဆဲမှာနှစ်ယုံတော့ဒါစောင့်ဖို့ကျွန်တော်တို့ပြထားပါကျန်တဲ့ဟာတွေကတော့စာတင်ကြောင်းတွေမှာပဲကျွန်တော်တို့98ရာခိုင်နှုန်းလောက်99ရာခိုင်နှုန်းကစာတင်ကြောင်းတွေကိုပဲကျွန်တော်တို့ဒါမဲယုံရိတ်ချထားတာပါမဲယုံတည်နေရာတွေလည်းကျွန်တော်တို့ရွေးချယ်ထားပြီးသားဖြစ်ပါတယ
်ဒီ2014ခုနှစ်သကောင်စင်းအရာပေါ့မွန်ပြည်နယ်အရဆိုရင်တိုင်းတစ်ပါးကိုထွက်ပြီးတော့အလုလုကြရတဲ့သူတွေများတယ်ဆိုပြီးတော့ကျမတို့သိရတယ်ပေါ့နော်ဒီဆရာတို့ဒီစီးရင်တွေအရာကောဒီရွှေပြောင်းလုပ်သားတွေအရေးအတွက်ဘယ်လောက်လောက်ရှိလဲသူတို့မဲပေးခွင့်ရရေးအတွက်ကောဆရာတို့ဘယ်လိုများဆောင်ရွက်နေရရှိပါလဲရှင
်ပြင်ကိုတွားပြီးအလုလုနေတဲ့စင်းကတော့ကျွန်တော်တို့တော့မသိဘူးပေါ့နော်ဒါလာဘကတို့ဘာတို့မှာတော့ရှိမှာပေါ့ဆိုတော့ဒါကကျွန်တော်တို့ပြည်နယ်တွေမှာတော့တရားဝင်သွားတာတော့ခုနပြောလို့နိုင်ငံရေးတန်ရုံကပြည်တော်ရုပ်ောက်ပဲကော်မရှင်နဲ့နိုင်ငံရေးတန်ရုံကတစ်ဆင့်ကျွန်တော်တို့ဒါပုံစံ15တောင်းပြီးတော့ဒါကြိုတင်မဲ့ပေးနိုင်အောင်ကျွန်တော်စီမံပါတယ်။တော့တရားမဝင်သွားတာကတော့ကျွန်တော်တို့ဒီအပြင်မှာသွားလုပ်နေတဲ့လူအဓိကကျမဲပေးခွင့်ရှိအောင်တော့ကျွန်တော်ကမဲစင်းမှာပါအောင်လုပ်ပေးထားတယ်။အဲ့တော့ထဲ့တာကတော့ဒါနိုင်ငံသူ့ရဲ့နိုင်ငံသားရဲ့တာဝန်ပေါ့နော်။သူကသူလာထည့်ပေးဖို့လိုမှာပေါ့။ဒီလိုမျိုးတွေကျွန်တော်အဓိကတော့သူမဲပေးခွင့်ရှိနိုင်အောင်မဲစင်းမှာကျွန်တော်ထည့်ပေးထားပါတယ်
။ဆရာကုလို့ပြေကြပေးတဲ့အတွက်အားလုံးဖေကျေးဇူးတင်ပါတယ်ရှင်
။ကျေးဇူးတင်ပါတယ်။